မြန်မာစစ်ဆိုရရဲ့ဝင်းကြီးချုပ်ဘိုးချုပ်ကြီးစိုးဝင်းအခုလာမဲ့ဖေဖိုင်လာ၁၄ရက်နေ့ကနေပြီးတော့၁၈ရက်နေ့ထိတရုတ်ပြည်ကို၄ရက်ကြာအလဲပတ်ရောက်မယ်လို့တရုတ်ရရှိတွေကကြေညာလိုက်ပါတယ်။အဲဒီခီးစဉ်မှာတရုတ်မြန်မာနှစ်နိုင်ငံကုန်သွယ်ရေးနဲ့စီးပွားရေးသဘောတူညီချက်လက်မှတ်တွေရေးထိုးကြဖို့ရှိပြီးတော့တခြားအကြောင်းအရာတွေကိုလည်းဆွေးနွေးလုပ်ကန်သွားကြဖို့ရှိတယ်လို့တရုတ်ဆိုရဘက်ပြောရေးဆိုခွင့်ရှိသူကုန်းကျွမ်ကသတင်းတောက်တွေကိုဒီကနေ့ပြောလိုက်တာပါ။အမေရိကန်နဲ့တခြားအနောက်နိုင်ငံတွေကမြန်မာပြည်ဟာဒီမိုကရေစီကြောင်းလေးအတွက်ဒီမလုပ်တဲ့အပြင်တိုက်ခိုက်နိုင်ငံရေးပါတီတွေကိုလည်းဖိနှိပ်ထားတာကြောင့်ဒီစစ်ဆိုရနဲ့စီးပွားရေးတွေမလုပ်ကြဘူးတခြားနိုင်ငံတွေကိုလည်းတိုက်တွန်းထားပါတယ်တရုတ်ဆိုရရဲ့ပြောရေးဆိုခွင့်ရှိသူရဲ့ဆိုရတော့မြန်မာပြည်ရဲ့လူ့ခွင့်ကိစ္စတွေကိုတရုတ်ဘက်ကလည်းစိုးရိမ်မှုရှိတဲ့အကြောင်းမြန်မာတို့ရဲ့ပြည်တွင်းရေးဟာဆိုရနဲ့ပြည်သူရဲ့အကြမ်းမှာပြည်လျောင်ဖြစ်ရှိနေတဲ့အကြောင်းတရုတ်နဲ့မြန်မာနိုင်ငံအချို့မြတ်ပြည်တွင်းရေးကိစ္စတွေကိုတော့တိုးတက်လာအောင်ရှေ့လျှောက်ပြီးတော့လှုပ်ဆောင်သွားဖို့ရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်